ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်မဟာမုနိဖျားရှိဘက်မှာဒီမနက်စောပိုင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့မှာကြောက်တော်မြို့နယ်မှာမုနိဖျားရဲ့ဒီအရှိတ်ဘက်ပေါ့နော်အဲ့ဒီအုပ်ချုပ်တောင်သားမှာဒီမနက်အာယုံတဲ့ပေါ့အဲ့မှာ၄နာရီ20မိနစ်ကနေပြီးတော့6နာရီ20မိနစ်ထိဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ရဲ့ဒီအထူးတိုက်ခိုက်ရေးတပ်ဖွဲ့တွေကနေပြီးတော့မှအဲ့မှာဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာရှိတယ်။အဲ့ဒီမှာတော့ဒီရန်သူဘက်ကနေပြီးတော့ဒီခြိခိုက်ကြဆုံးမှုကတော့20ကျော်ရှိတာပေါ့။နောက်ပြီးတော့ဒဏ်ရာရတာလည်းတို့အများပြားရှိတယ်လို့သိရတယ်ဗျ
။ဒီတိုက်ပွဲဖြစ်စဉ်တွင်တာယာကုန်းကျေးရွာရသားတူကြီးထိမှန်သွားတယ်လို့ဒေသခံရွာသားတူကပြောပါတယ်
။မင်းကနေလာဒီကျွန်တော်ကရှိတာပါ။တိုက်ပွဲကတော့ပြင်းတော့ပြင်းနေပါတယ်။နောက်ကြည့်နေပါလေပိုက်ပြန်ကြပါလေ။ကျွန်တော်တို့ကဒမိုင်တော့တော့ဝင်ပါပါကတော့ကျတော့ဒီကိစ္စရရည်လို့တော့ပြောပါတယ်ညတော့တချို့ရောတော့ဟိုနင်းသေးရကိုတောင်းရင်တောင်းပါပါ
တာယာကုန်းကြေးရွာသားဦးဝင်းမောင်ဟာကျွဲချောင်းရင်ပေါင်ရင်မှာလက်နက်ကြီးထိမှန်တယ်လို့အဆိုပါရွာသားကပြောပါတယ်မနေ့ကလည်းပုံချုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မနေ့ကနေပြီးတော့ဒီပုံသားချောင်းမြို့နယ်ဒီပန်းလာရွာသားမှာလည်းဟိုမှာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဘက်ကနေပြီးတော့ကြားချတိုက်ခိုက်ခဲ့တာရှိတယ်။ဟိုမိလေ7နာရီ50မိနစ်ပါပေါ့။ဒံလူဘက်ကတော့ထိခိုက်ကြဆုံးမှုကတော့ဟို9ရာရှိတာပေါ့
။မနေ့ကနေ့ဒီကနေ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြဆုံးမှုတွေများပြားတယ်လို့အေအေဘက်ကပြောဆိုပြီးမဲ့တိကျတိမပြုတ်နိုင်သေးပါဘူး။တမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့ဒီကနေ့ကြောက်တော်မြို့နယ်နဲ့မနေ့ကပုံကျုံမြို့နယ်တိုက်ပွဲချိန်တွေကိုမသိရှိသေးကြောင်းပြောဆိုခဲ့တယ်လို့မနေ့ကမြောက်ဦးမြို့နယ်တွင်နှစ်ဖက်တိုက်တွေ့မှုဖြစ်ပွားခဲ့ကြောင်းပြောဆိုပါတယ
်။တော့မကြောက်ဘူးမနေ့ကတော့ဒီလိုမြောက်ဦးအစီအပြားမှာထိပ်နေဖြစ်တယ်ခင်ဗျာလို့ရှိတယ်။မြောက်ဦးကတော့ဝေးသေးတယ်ဗျ။အဲဒီအောင်ကုန်းတစ်ခုမှဖြစ်ခဲ့တာရှိတယ်။နေချင်းပိုင်းတော့ထိပ်တွေ့မှုဖြစ်တာပေါ့။ကျွန်တော်တို့ကလည်းအစီအကညုံနေနေရှိတယ်။ကြာဆုံးပြီးတော့မရှိဘူး။ဟိုဘက်ကတော့လက်နက်ခဲရန်တစ်ချို့ရလိုက်။ဒီနေ့တော့ကျွန်တော်မသိရဘူးဗျ။မနေ့ကပုံနဲ့ကျွန်းဘက်မှာမကြောက်ပါဘူးဗျ
။ဘလာဒူမနေ့ကပုံကျွန်းမြို့နယ်စင်တီရွာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားတွေရွာကနေတိမ်းချောင်နေရတယ်လို့စင်ဒီကြောင်းနိုင်ဆရာတော်ကအခုလိုမိတ်ပါတယ်။ဒီ
ကတော့ဒီနေ့တော့ဘော်ရီရတော့လည်းပဲရတယ်။ဒီနေ့တည်းကဖြစ်တာတော့မဟုတ်ဘူး။ဒီနေ့ကတော့တောင်းတောင်းချင်းမှဖြစ်တယ်။ရွာကလူတွေကတော့ဖက်ပြေးသွားကြတယ်။ဘုံလုံးတော့ပါပဲ။ဆရာလုံးလုံးပါလို့ရွာကတ
ော့မနေ့ကဖြစ်တဲ့တိုက်ပွဲကြောင့်စင်ဒီကြေးရွာသားတွေဟာပို့ရှိပြင်ပေါက်တော့ပြင်ကြေးရွာဘက်ကိုထွက်ပြေးတိမ်းချောင်နေရတယ်လို့ဆရာတော်ကမိတ်ပါတယ်။စောလ22ရက်နေ့ကလည်းပုံကျုံမြို့နယ်ဘဲ900တောင်သားမှရှိတဲ့ထုံမူကျေးရွာသားတို့မိုင်းနမီလို့တန်ရပြင်းနဲ့စွာရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ
်။ဒီမှာမိုင်းပလုံးရှိတဲ့ထုံမူမှာလေသူရွာနာမှာထောင်ထားတယ်လေခြေတော့ဖြတ်လိုက်ပြီလေဒီငင်းဒီအခင်းရှိတဲ့သူရွာနာမှာအဲ့နေထိုင်ပြီးတော့7နာရီအချိန်မှာသူခဏတော့လိုက်တာတော့မင်းနဲ့တော့တာပေါ့
ထုံမူရွာသားဦးထုံးမောင်ဟာရွာနဲ့သမိုင်းလောက်အကွာဝေးမှရှိတဲ့တငင်ခင်းကိုသွားရမှာမိုင်းနေမီပောက်ခွဲရလို့ခြေထောက်တစ်ဖက်ပြတ်လို့နေပါဖြစ်ပြီးလက်ရှိမှာစစ်တွေစေယုံကိုပို့ဆောင်ထားရပါတယ်။ဒီမိုင်းကိုပယ်ဖွဲ့ကထောင်ထားတာမသိရှိဘူးလို့အဆိုပါရွာသားကပြောပါတယ်။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့စီရေးပတိပကပြည်စင်တွင်မိုင်းထိတေဆုံးသူ16ဦးလောက်ရှိပြီးတန်ရာရရှိသူ42ဦးလောက်ရှိနေတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များစီယုံကနေစီရင်ကောက်ယူထားပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်သလိုရခိုင်ပြည်နယ်ရှိမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာပြီးခဲ့တဲ့ရက်တွေတုန်းကအင်တာနက်ဆက်သွယ်ရေးလိုင်းဖြတ်တောက်ထားပြီးဆက်လက်ထိုးစစ်ဆင်သွားမဲ့အခြေအနေကြောင့်တိုက်ပွဲတွေဖြစ်ပွားလာမဲ့အရေးလက္ခဏာတွေရှိနေတယ်လို့လည်းရခိုင်လက်နက်ကိုင်အေအေဘက်ကပြောဆိုခဲ့ပါတယ်ခင်ဗျာ။